တနုနေကလုတ်တဲ့တူရကီနိုင်ငံရဲ့တကြော့ပြန်သမ္မတယူကောက်ပွဲမှာအနိုင်ရလိုက်ပြီလို့လက်ရှိသမ္မတရီဆက်တီရဲ့အာဒူဝန်ကကြေညာပါတယ်။ယူကောက်ပွဲမှာသမ္မတအာဒူဝန်ကမဲအီအတွက်53ရာခိုင်နှုန်းပြိုင်ပွဲဖြစ်တဲ့ကီမိုင်းကလဒက်ဂလိုက48ရာခိုင်နှုန်းရရှိတယ်လို့ကနဦးရလတ်တူမှာဖော်ပြခဲ့တဲ့နောက်သမ္မတအာဒူဝန်အနိုင်ရတယ်ဆိုပြီးကြေညာလိုက်တာပါ။တိုင်းပြည်ကိုနောက်ထပ်၅နှစ်အုပ်ချုပ်ဖို့ရုံကြီးကြီးနဲ့သူ့ကိုပုံအပ်ခဲ့ကြတဲ့သူတိုင်းကိုကျေးဇူးတင်ပါတယ်လို့သမ္မတအာဒူဝန်ကပြောပါတယ်။အခုတချိန်အနေအချင်းအဖြစ်သူဟာတူရကီနိုင်ငံမှာနှစ်30ကြာအာဏာရသူဖြစ်ရှိလာမှာပါသမ္မတအဒူဟန်ဟာပထမကြော့သမ္မတယူကော့ပွဲမှာအနိုင်ရဖို့ကတိကတ်ခါဖြစ်ခဲ့တဲ့နောက်အခုဒုတိယကြော့မှာတော့ထိတ်ခါပြေးခဲ့ပါတယ်သူဟာ2003ခုနှစ်မှာတူရကီဝန်ကြီးချုပ်ဖြစ်လာခဲ့ပြီးတော့သမ္မတကိုတည်းရွေးချယ်တဲ့ဖွဲ့စည်းပုံပြောင်းပြီးတဲ့နောက်ဒီ2014သမ္မတယူကော့ပွဲကလေးကလည်းသမ္မတတာဝန်ကိုယူလာခဲ့သူဖြစ်ပါတယ်